စစ်မှန်ခရိုင်ချင်းတောင်မြို့နယ်အတွင်းကမူရီကုံတဲ့လာဟုအမျိုးသားတဦးဖြစ်တဲ့အသက်38နှစ်အရွယ်နိုင်ကြကဟာထိုင်းနိုင်ငံထဲမှာတောင်ပေါ်တိုင်းရင်းသားမှတ်ပုံတင်ကိုင်ဆောင်ထားတာပါသူဟာမူရီစေဝါရောင်းဝယ်နေတယ်လို့သတင်းရတဲ့အတွက်ဖမ်းဆီးဖို့အတွက်ထိုင်းရဲတွေကအရက်ဝင့်နဲ့မူရီစေဝါဝယ်ယူသူပုံစံအယောင်ဆောင်ပြီးသွားခဲ့ပါတယ်နိုင်ကြကဟာမူရီရောင်းဝယ်သူဖြစ်သေးကြပြီလို့သိရှိချင်းဇူလိုင်လ17ရက်နေ့ကရဲတွေကဖမ်းဆီးခဲ့ချိန်မှာတော့နိုင်ကြကဟာအဖမ်းမခံပဲရဲတွေကိုတနက်နဲ့ပြစ်ခတ်ပြီးတော့ထွက်ပြေးသွားခဲ့ပါတယ်။ဒီအတွက်အဲ့ဒီနယ်မြေရဲတပ်ဖွဲ့ကရဲတပ်ချက်ကြီးတဦးသေဆုံးခဲ့ပြီးရဲတပ်ချက်တဦးလည်းဒဏ်ရာရခဲ့ပါတယ်။သူ့ကိုဖမ်းဆီးနိုင်ရေးအတွက်ရဲတပ်ဖွဲ့ကအပူတပြင်းစ조사လုပ်ဆောင်နေပေမဲ့သူကမြန်မာပြည်ဘက်ကိုထွက်ပြေးသွားခဲ့တဲ့အတွက်သူ့ကိုဖမ်းမိရေးသတင်းပေးသူကိုစွန့်ဝေဗန်နဲ့တင်းထိပေးမယ်ဆိုပြီးထိုင်းရဲတွေကထုတ်ပြန်ခဲ့ပါတယ်။အခုအခါမှာရဲပေါင်း20ကြာတဲ့အထိဖမ်းမိသေးတဲ့အတွက်စုငွေကိုတိုးမြင့်ပြီးတတ်မှတ်လိုက်တာဖြစ်ပါတယ်။ထိုင်းမွေးနေနေရေးဘူရိုကဒုတိယဗိုလ်ချုပ်ကြီးဆန်ရန်နွမ်မကတော့ဇူလိုင်လ30ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ဘောကောချက်ကတော့ပတ်သားတဲ့ကံချက်ပူတဲ့ဒီနာမလည်းဒီနာ637နာဘန်ပချာလာဘန်ပချာဝတိ44နာတုံခုဘောကောနာဘန်နာတုံခုต้องหานะครับได้ยาภายในรถยนต์ที่จะนําเรียงขายก่อนนําเรียงขายหลังจากนั้นขยายผล
သူပြောသွားတာကတော့ထိုင်းမွေးရဲ့နေနေရေးဘူရိုအနေနဲ့ထွက်ပြေးလွတ်မြောက်နေတဲ့တရားခံတွေနဲ့ပတ်သက်ပြီးအမြန်ဆုံးဖမ်းဆီးနိုင်ဖို့လှုံ့ဆော်နေပါတယ်အစိုးရရဲ့မူဝါဒအတိုင်းအမှုနဲ့ပတ်သက်နေသူတွေငွေကြေးခဝါချပေးနေသူတွေကိုရောစုံစမ်းစစ်ဆေးဖမ်းဆီးသွားမှာဖြစ်ပါတယ်ဆိုပြီးဇူလိုင်လ30ရက်နေ့ကလုတ်တဲ့ဦးရဲ့စေဝါနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်ထိုင်းရဲတွေကတနက်နေ့ပြစ်ခတ်သွားသူကိုဖမ်းမိရေးစွန့်ဝေကိုဗန့်ငွေ9သိန်းထိတိုးပြီးထုတ်ပြန်ကြေညာခဲ့ပါတယ်။မူရစ်ကုံတဲ့နိုင်ကြကဟာသူ့ရဲ့အိမ်နောက်ဖက်တောထဲကနေထွက်ပြေးသွားပြီးထိုင်းမြန်မာနယ်စပ်ဝင်းဟိုင်မြို့နယ်ထဲကိုခြေလျင်လျှောက်ပြီးသွားခဲ့ကြောင်းခြေအဲ့ဒီကနေထိုင်းနယ်စပ်နဲ့ကီလိုမီတာ100လောက်ဝေးတဲ့နေရာဖြစ်တဲ့မိုက်ဆက်ခရိုင်ထဲကိုရောက်သွားတာဖြစ်ကြောင်းထိုင်းဘက်ကစုံစမ်းသိရှိရတယ်လို့ဆိုပါတယ်။သူ့ကိုဖမ်းမိနိုင်ရေးအတွက်မြန်မာအာဏာပိုင်တွေကိုလည်းအကူအညီတောင်းခံထားတယ်လို့လည်းခရိုင်ရဲတပ်ဖွဲ့ကပြောဆိုထားပါတယ်ရှင်။